ိုင်းနိုင်ငံတောင်ပိုင်းအက်ဒမန်ပင်လယ်ပြင်ထဲမှာမြန်မာလှေလှုပ်သား29ဦးပါတဲ့5ဖမ်း14ဒဇင်ဟာပင်လယ်ပြင်ထဲမှာရာသီဥတုဆိုးဝါးလာတဲ့အခြေအနေကြောင့်ရေဒါဆက်သွဲပြတ်တောက်ပြီးတော့ပျောက်ဆုံးသွားပါတယ်ဩဂုတ်လ3ရက်နေ့မှာတော့ဒီထိုင်းရေတပ်ကနေပြန်လည်ရှာဖွေတွေ့ရှိခဲ့ပါတယ်ဒီအခြေအနေနောက်ဆုံးသတင်းကိုတော့ VOA သတင်းတောက်မတ်အေးမာကသတင်းပေးပို့ထားပါတယ်
ထိုင်းနိုင်ငံတောင်ပိုင်းဖန်ငါပြည်နယ်စူရင်ကျွန်းအနီးပင်လယ်ပြင်မှာထိုင်းဘာသာနဲ့ချော်မနီဒက်27လို့အမည်ပေးထားတဲ့အပြာရောင်5ဖမ်းဆက်လီဟာ5ဖမ်းပိုက်ချနေတော့လေပြင်းတိုက်ခတ်တဲ့ဒဏ်ခံရပြီးတရက်ကြာအဆက်အသွယ်တွေတက်တောက်သွားခဲ့တာပါဒီထဲမှာထိုင်းနိုင်ငံသား2ဦးနဲ့မြန်မာရေလုတ်သား29ဦးလိုက်ပါလာတာဖြစ်ပါတယ်ထိုင်းရေတပ်လေရင်နဲ့ကဲဆယ်ရေးရေရင်တွေဟာတညလုံးလိုက်လံရှာဖွေနေခဲ့ကြပြီးဒီကနေ့နဲ့နောက်ပိုင်းမှာတော့ပျောက်ဆုံးနေတဲ့ငါးဖက်ဆက်လီကိုရေနံတင်သင်းမောတစ်စင်းကသတင်းပေးခဲ့လို့ပြန်တွေ့ခဲ့တာလို့ဆိုပါရယ်ထိုင်းတောင်ပိုင်းအခြေစိုက်ပညာရေးနဲ့ဖွံ့ဖြိုးရေးဖောင်ဒေးရှင်းကအလို့သမားကြီးရတာဝန်ခံဦးမင်းဦးကတော့အခုလို့ပြောပြပါရယ
်ဒီရှင်းနေပြီးတော့ဒီတက်တူပါလို့တက်ဆိုင်အောင်အပူတောင်းလဲရှာဖို့လုပ်တာ
ဟုတ်
အဲဒါသူကဆက်တွေပြတ်သွားတာပါလေ
ဟုတ်ကဲ့
အဲဒါကြောင့်ဒီနေ့မနေ့6နာရီ6နာရီလောက်မှပြန်ပြီးအဆက်တက်ပြန်ရတယ်ပြန်ပြီးတော့ခန်းကိုပြန်ကပ်ပါနေကြောင်မှာကန်းကိုပြန်လာပြန်လာကန်းနိုင်တယ်နော်ဟုတ်ကဲ့
ဟုတ်ကဲ
့အဲလေမှာတော့ဒီမှာက29ရောက်ထိုင်းနေအောင်30ရောက်အစုပေါင်းပါဟုတ်ကဲ့
အ
ဲဖြစ်တာတော့ဒီကျွန်တော်တို့ကော့စူရင်းကိုကျုံးနေအဲကျုံးအနောက်ဖက်မိုင်းကနေဆက်တော့ပါမှာဆွမ်းမျိုးပြောက်သွားတယ်နော်ဆက်ချက်ဆက်သွားတယ်ဒီလိုအမှနာတော့ဖန်မနေ့ကဒီလိုအဆက်ကပြတ်သွားတော့အဲအလို့ရှင်ကနေပြီးတော့ဟောပါပေါ့အနာဘယ်အကြောင်းကြားပြီးအနာဘယ်နေရမှာဟိုတခါရေးတတ်ပါတော့တို့ကလည်းပြန်လိုက်ချာ
ဟုတ်
ကဲ့ဆက်လိုက်ပြီးတော့အဆက်တွေပြန်ရတာဒီနေ့နဲ့ပေါ့အခုကအခုဆလာဒီမှာတော်များစီမထွက်ပြီးမထွက်ဘူးလीအဒီပုံတိုင်းနဲ့အဲလိုင်းပြီးနေဟုတ်ကဲ့
ဟုတ်
ကဲ့တို့ကထွက်သွားပြီလ
ားဆက်လေပေါ်ကလှေလုတ်သားအားလုံးအသက်ရှင်ရပြန်တွေ့ခဲ့တာကြောင့်ထိုင်းရေတပ်ကအနည်းဆုံးရေတပ်စခန်းကိုခေါ်ယူသွားပြီးကျန်းမာရေးစစ်ဆေးပေးမှုတွေလှုပ်ဆောင်ပေးနေတယ်ဆိုပြီးထိုင်းတောင်ပိုင်းကယ်ဆယ်ရေးဖွဲ့ရဲ့ထုတ်ပြန်ချက်မှာဖော်ပြပါရှိပါတယ်။လေလုံသားတွေကရနှောင်းကဖြစ်ပြီးလေပိုင်ရှင်ကတော့ဖန်ကားပြည်နယ်ကူရာဘူရီခရိုင်ကဖြစ်ပါတယ်။အရင်နှောင်းကလည်းအခုလိုမျိုးရာသီဥတုမကောင်းတဲ့အချိန်မှာလေတိမ့်မောက်တာတွေမြန်မာလေလုံသားတွေတိုက်ဆုံကြောက်ဆုံတာတွေလည်းရှိခဲ့ပူပါတယ်ရှင်။